တနတ်တိမှန်တည်ဆုံသွားကြရတဲ့လက်ဘရောင်းတောင်တောင်သူဒေါခင်ဝင်းရဲ့စာပနာကိုဒီကနေ့မှထောင်နဲ့ချီတဲ့ဒေသခံတွေကချီတက်အလေးပြုမှုတွေနဲ့ကျင်းပခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲကျင်းနီစီမံကိန်းချက်ချင်းရပ်ပေးရေးအပါအဝင်အချက်၃ချက်ကိုလည်းဒေသခံတွေကတောင်းဆိုခဲ့ကြတာပါ။တချို့ကလှုပ်ရှားသူတွေကတော့လူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့လက်ဘရောင်းတောင်မြေသိမ်းမှုတွေနဲ့ပတ်သက်လို့တရုတ်အစိုးရမှတာဝန်ရှိတဲ့အကြောင်းထုတ်ဖော်တဲ့အနေနဲ့ရန်ကုန်မြို့ကတရုတ်တန်ယုံရှိမှစန္ဒပြခဲ့ကြပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ရင်းတနတ်ဒဏ်ရာနဲ့တေဆုံးခဲ့ရတဲ့ဒေါခင်ဝင်းရဲ့ဇာပနာကိုလက်ဗရောင်းတောင်မှာထောင်ထဲချီရှိတဲ့ဒေသခံတွေကချီတက်အလေးပြုပြီးဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့တာပါ။ဒီထဲမှာအချက်၃ချက်ကိုသာဒေသခံတွေကတောင်းဆိုခဲ့ကြောင်းစံမြော်ရီကြောင်းတိုက်ကဦးစင်ဦးဆန္ဒသီရိကမိန့်ပါတယ်
။တနက်ကြီးတာတိမှန်ခဲ့တဲ့ပြဆုံးခဲ့တဲ့နေရာပေါ့နော်။နေဆုံးခဲ့တဲ့နေရာကိုချိတက်ပြီးတော့ဝမ်းနဲ့ပွဲအထိမ်းမဲ့နောက်ရတော့ဂုံပြူတို့ချိတက်ပွဲလေးလုပ်လိုက်တယ်ရတယ်။ဒီနေ့ဒီမျိုးပဲပါပဲလက်ဗရောင်းတောင်ဒေသခံတွေဟောတော့သူပြစ်တက်လိုက်တော့ကြပ်ပတ်ချင်းနေစီမံကိန်းချက်ချင်းကြီးရပေါ့နော်။ဆုံးနိုင်ရေးကော်မရှင်ရဲ့အစီအကဏ္ဍကိုမလိုက်နာတဲ့ချင်းနေစီမံကိန်းချက်သိမ်းကြီးပေါ့နော်။ချမ်းပတ်သိမ်းပိုက်ခံထားလိုက်ရတော့တရားမျိုးကိုချက်ချင်းပြန်ပေးဆိုပြီးတော့ဒီချက်၃ချက်ကို26ရာနဲ့တကွာဒီနိုင်ငံလုံးရဲ့တောင်းသူလေသမားတွေရဲ့ကိုယ်တော်ပေါ့နော်တောင်းသူရဲ့အချက်၃ချက်ကတော့ဒီ၃ချက်ပါတယ်ကွာအဖွဲ့အစည်းတော်တော်များများရောနောက်ပြီးတော့ဒီလက်ဗရောင်းပတ်ဝန်းကျင်ကကြီးပါတယ်ရောရဟန်းရှင်လူကျောင်းသားပြည်သူပေါ့နော်အဲအားတော့တို့တွင်လက်ကြည့်တာခံမကြည့်တာပေါ့တော့2000ကျော်3000ထိတော့ရှိမယ်လို့ခံမရတယ်ကွာ
ချန်စီယိုကာယန်နဲ့အတွင်းမှာသူတို့စိုက်ပျိုးထားတဲ့တီးနံတွေရှိနေတယ်လို့သူတို့မြေကြီးကိုဘယ်တော့မှရောင်းမှာမဟုတ်ဘူးဆိုပြီးတည်ဆုံးခဲ့ရတဲ့ဒေါခင်ဝင်းရဲ့ဆွေမျိုးတော်ဆက်သူတဦးဖြစ်တဲ့မိုးချိုးပြင်းရွာသူမတ်ဝါကပြောပါတယ်
။ကျမတို့လက်ကောင်းတော်ကြီးနေစီမံကိန်းနဲ့ပတ်သက်လို့စီမံကိန်းကိုချက်သိမ်းတိုက်ဆုံးမယ်။ကျမတို့နေရာကရောင်းမှာမဟုတ်ဘူး။တပ်ပြစ်လည်းရောင်းမှာမဟုတ်ဘူး။ခုလူတွေတက်လူလည်းကျမတို့ရောင်းမှာမဟုတ်ဘူး။အယောင်းနိုင်ကျမတို့ကြီး။ကျမတို့တောင်သူပဲလောက်စားတော့တယ်။သူတို့ကြုံလည်းမခံနိုင်ဘူး။အခုဆိုလို့ချင်းကျမတို့ရိုက်တာခုရိုက်တာပြစ်တာဆိုလို့ကျမတို့ကကျမတို့အခင်းကြီးကျမတို့ဝါလေးကိုမရောင်းနိုင်လို့ကျမတို့ကကာကွယ်တာ။ကျမတို့လည်းအဲမှာဘာမှမပါဘူး။သူတို့လက်ထက်မှာကတနတ်ပါတယ်၊ဘာကွာပါတယ်၊ဓာပါတယ်၊နံပါတ်ထုတ်ပါတယ်၊ကျမတို့လူစုမှာဘာမှမရှိဘူး။ဓမ္မရေကတနတ်နဲ့ပြစ်တာ။တရားဝင်တန်းကလူနဲ့ထုတာ။ဒီခြံစည်းရောက်ခတ်တယ်ဆိုလို့ရှိရင်သူ့အတန်ပိုက်လုံးကြီးတွေနဲ့ခတ်တယ်၊အချွန်ကြီးတွေနဲ့လူတွေနဲ့ထုတယ်။လူလည်းထုတယ်၊သူ့တန်လုံးကိုလည်းထုတယ်။အကုန်ထုတာသူကတရားကလုံးဝကိုမကြောက်ဘူ
း။ပြီးခဲ့တဲ့ရက်ကကျင်းနီစီမံကိန်းခြံစည်းရောက်ကန်ရံမှုတွေအတွင်းမှာဒေသခံလူထုနဲ့ကုမ္ပဏီဝန်ထမ်းတွေကုမ္ပဏီကိုအကာအကွယ်ပေးခဲ့တဲ့ရဲအာဏာပိုင်တွေတင်းမာမှုတွေဖြစ်ပြီးမှလူတဦးသေဆုံးပြီးဒါဇင်နဲ့ချီတဲ့ဒေသခံတွေထိခိုက်ဒဏ်ရာများရရှိခဲ့တာပါမြမဆိုးရပိုင်သတင်းစာတွေမှာတော့ကျင်းနီစီမံကိန်းခြံစည်းရောက်ကန်ရံနာကိုအနှောက်အယှက်ပေးတာကြောင့်ပဋိပက္ခဖြစ်ပွားပြီးလူတဦးသေဆုံးကဒေသခံတွေနဲ့ရဲတွေဒဏ်ရာရခဲ့တယ်လို့ရေးသားထားပါတယ်ဒီအတွက်အထူးကြောင့်နိုင်နေရဲ့လက်မျက်ဖြစ်တဲ့စက်နှစ်ဖို့ပြောင်းချောတနတ်ကိုတုံးခဲ့ရတယ်လို့ဆိုပါရယ်ကျင်းနီစီမံကိန်းကိုလုပ်နေတဲ့မြမဝန်ပေါင်ကုမ္ပဏီကတော့ပြဿနာတွေဖြစ်ခဲ့ရတဲ့နှစ်ရက်အတွင်းမှာပဲလုံဆောင်ခဲ့တဲ့သူတို့ရဲ့ခြံစည်းရိုးကာယံမှုတွေပြီးဆုံးသွားပြီလို့ဆိုပါရယ်ဒေသခံတွေကတော့သူတို့ရဲ့မြေတွေသိမ်းဆည်းခံလိုက်ရတဲ့အတွက်ဆယ်တဲရွာတရွာလုံးကတော့နောက်ထပ်စိုက်ပျိုးစားတောက်စရာမြေတွေမရှိတော့ကြောင်းတောင်သူတွေရဲ့စားဝတ်နေရေးအတွက်အခက်အခဲတွေကြုံရတော့မယ်လို့ဆိုပါရယ်လက်ရှိမှာလဲရွာကိုမီးရှို့မယ်ဆိုတဲ့ကောလာဟလသတင်းတွေကြားနေရတာကြောင့်ရိတ်သိမ်းပြီးသားပဲနှန်းတွေပြောင်းရွှေ့နေရတယ်လို့စိုက်လက်စမရိတ်သိမ်းရသေးတဲ့ပဲနှန်းတွေကတော့ဆုံးရှုံးနေတာခဲ့ရပြီလို့လဲဆိုပါရယ်ဒီထဲမှာခြံစည်းရိုးကန်ရံထားတဲ့နေရာတွေမှာလျှက်စစ်ဓာတ်တွေလွတ်ထားတဲ့ဆိုတဲ့သတင်းတွေကြောင့်ကျွမ်းနွားတရိတ်ဆန်တွေရွာသားတွေအတွက်စိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်မြန်မာဝန်ပေါင်ကုမ္ပဏီကပြောရေးဆိုခွင့်ရှိသူကိုခြံစည်းရိုးမှာလျှက်စစ်ဓာတ်အားတွေလွတ်ထားတာဟုတ်မဟုတ်ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ဒီသတင်းမှန်မှန်ကန်ကြောင်းညင်းဆိုပါတယ
်ခြံစည်းရိုးကာထားတဲ့ဒီသူစုကြိုးတွေနေရာမှာလျှက်စစ်ဓာတ်အားတွေလွတ်တယ်ဆိုတာဟုတ်ပါသလားရှင
်အမရှိဘူးမရှိဘူးအဲ့ဒါဟာကောလာဟလပဲအဲ့ဒါမရှိဘူ
းရန်ကုန်မြို့မှာတော့ညနေပိုင်းမှာအင်အား60ခန်းရှိတဲ့တက်ကြွလှုပ်ရှားသူတွေကစုဝေးပြီးတရုတ်တန်ရုံရှိမှဆန္ဒပြနေကြပါတယ်။နစ်နာကြီးမယူထားတဲ့မြေတွေသိမ်းဆည်းခံရတာတွေဟာဒေသခံတဦးတည်ဆုံးရတဲ့အထိအခြေအနေတွေဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတွေကဆိုပါတယ်။တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝန်ပေါင်ကုမ္ပဏီဝန်ထမ်းတွေရဲ့ဒေသခံတွေပေါ်ကိုထိလျောက်ကျူးလွန်မှုတွေရှိတာကြောင့်ဆိုပြီးတရုတ်အစိုးရမှတာဝန်ရှိတယ်ဆိုကတက်ကြွလှုပ်ရှားသူတွေကဆန္ဒပြကြတာဖြစ်ကြောင်းပြောပြပါတယ်ရှင်။